်ပင်လာပါဆရာ
မင်္ဂလာပါဆရာ
ဟုတ်ကဲ့ပါကျွန်တော်တို့ VOA American တန်ကိုတကူးတကအချိန်မရတဲ့ကြားနေလာပြီးတော့တွေ့ဆုံမြင်မြင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်တယ်ကျွန်တော်လည်းပြောခွင့်ရလို့အများကြီးဝမ်းသာပါတယ
်ဒီရွေးကောက်ပွဲလည်းအနိုင်ရကြပြီဟို NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဥဆောင်လာမယ်ဒီမိုကရေစီနီးလမ်းကြသွားကြရမယ်ပေါ့ဒါပေမဲ့ဒီ Federal ပြည်ထောင်စုကြီးထူထောင်ကြမယ်ဆိုတာရောဘယ်လောက်ထိများအနားလာရှိပါလဲရှင်
ကျွန်တော်ကလေဒါကိုလေကျွန်တော်က concept အနေနဲ့ကျွန်တော်နည်းနည်းပြောချင်တယ်ဆိုတော့ကျွန်တော်နားလည်တဲ့ concept ကတော့ federal ဆိုတာက तू က process တစ်ခုပဲ process တစ်ခုကိုတည်ထောင်တယ်လို့ပဲကျွန်တော်သွားမှာအဲ democracy လည်းဒီတိုင်းပဲကျွန်တော်ဗမာပြည်မှာကြတော့ democracy ရရှိရဆို democracy ရပြီရဆိုရင်တခါတည်း solid တစ်ခုလို့ရတယ်လို့ထင်တယ်ဒါကကျွန်တော်တို့ practice တစ်ခုပေါ့အဲ့တော့ practice ဆရာအစင်းစင်းသွားမှာအဲ့တော့ဗမာပြည်ကိုတည်ဆောက်ခါမှာလေတကယ် state building nation building တော့တဲ့ခါမှာလေဒီ federal နဲ့ပတ်သက်တဲ့ institution တွေကိုကျွန်တော်တည်ဆောက်ရမယ်တည်ဆောက်ရမယ်အတွက်ကျွန်တော်တို့ညနေရမယ့်အပိုင်းတွေအများကြီးရှိတယ်။နောက်တစ်ခုက2008ဖွဲ့စည်းပုံထဲမှာဆိုရင်လည်းတချို့ကတော့ဟိုကျွန်တော် formally ပေါ့ formal အတိုင်းဆိုတာ federal ဖြစ်တယ်ပေါ့လေအစင်းစင်း။ဒါပေမဲ့ federal မဖြစ်ဘူးဆိုတော့ပြောလို့ရတယ်လေအချက်တည်းလည်းအများကြီးရှိပါတယ်။အဲ့တော့2008ဖွဲ့စည်းပုံကိုရှင်းနေတော့2008ဖွဲ့စည်းပုံကိုဒီ NLD ဥဆောင်တဲ့အစိုးရဘယ်လောက်ထိကိုစိတ်ရောကိုယ်ပါလိုက်လိုက်လေလေပြင်မလဲပြင်ဖို့ကြိုးစားမလဲပြင်ဖို့ပေါ့သူတို့မှပါပါအပြည့်ရှိရလားဆိုတခုရှိတယ်။နောက်တစ်ခုကကျွန်တော်ဒီfederal ကိုပြင်မယ်ဆိုလို့ federal ဖြစ်ဖို့တည်ဆောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေရဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေသဘောထားဟိုကျွန်တော်တို့တိုင်းရင်းသားအခွင့်အရေးတွေနဲ့တောင်းဆိုနေတဲ့လက်နက်ကင်နေတဲ့အဖွဲ့အစည်းတွေရဲ့သဘောထားကိုလည်းကျွန်တော်တို့အကုန်လုံးညှိနှိုင်မယ်လို့ထင်ပါတယ်။အဲ့တော့ဒီဟာကြီးကကျွန်တော်ထင်တယ်ကျွန်တော်အချိန်တူတူတင်းမှာတော့ဒီဟာကြီးကအောင်မြင်ဖို့အလားအလာမရှိပါဘူး။
အခုဒီတိုင်းရင်းသားစီလုံးညီညွတ်ရေးပေါ်ဒီအမျိုးသားပြည်နယ်ရင်ကြားစီရေးတွေပြောနေကြတဲ့အထင်မှာပဲဒီရခိုင်ပြည်နယ်မှာလည်းမငြိမ်းမချမ်းအတန်လေးတွေကြားနေရတာရှိပါတယ်ဥမာအေးပေါ့နော်ရခိုင်တပ်မတော်ဆိုပြီးတော့ဟိုစူးစီးပြီးတော့အခုတော်လိုင်းရေးအသွင်ဖြစ်နေတာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘလို့သဘောရလဲရှင်ဟိုတလောကတော့ကြားလိုက်တာတော့ဒီရခိုင်ပြည်နယ်အစိုးရကနေပြီးတော့ဖုံးတော်ကြီးတွေကကြားဝင်ပြီးတော့ညီညာရေးစစ်ဆေးဆွေးနွေးပေးဖို့ဆိုပြီးတော့မြစ်တရခန္ဓာကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ဆရာသဘောထားလေးသိပြရစေရှင
်ကျွန်တော်အမြင်ကတော့တိုက်သူတို့ကတော့လုံးလုံးစေတိုင်းတောင်းဆိုဖို့အတွက်လက်တနက်ဆိုတာကိုတိုကင်တစ်ခုနဲ့ကင်ပြီးတော့လက်နဲ့ကင်တော့လုံနေရတယ်ပေါ့ဒါပေမဲ့လမ်းညောင်းကတော့နိုင်ငံတွေးဆုံဆွေးနွေးမှုလမ်းညောင်းပဲတွေးဆုံဆွေးနွေးပြီးတော့မှကျွန်တော်တို့ဘယ်လိုသွားကြမလဲအလုံးလုံးစေလက်နဲ့ကင်ရင်လက်ကင်ထားပေါ့ political dialogue ဖောင်ထဲကိုဝင်လာမယ်အဲ့တော့ AA အနေနဲ့ तू လည်း तू ရခိုင်မျိုးသားကျူစီဖို့ဆိုပြီးတောင်းဆိုတဲ့တိုက်ပွဲဝင်တယ်အဲ့လို KI လည်းတောင်းတယ်ဟုတ်ကချင်ကရင်နဲ့ကရင် KNU ဆိုလို့ရှိရင်တစုံတရာနားလည်ဖို့ရပြီဆွေးနွေးဖို့လည်းဝင်ပါတယ်အဲ့တော့အဲ့လူတွေအကုန်လုံးပါမှကျွန်တော်တို့အဖြစ်ရမယ်ထင်ပါတယ်ညီတိုင်းသွားမယ်ထင်တယ်အဲ့တော့အေးအဲ့လိုလဲနဲ့ကြိုင်ပြီးတိုင်းနေတာကိုကျွန်တော်တို့ကကျွန်တော်မှားတယ်လို့တော့မပြောချင်ဘူးသူတို့လည်းသူတို့လမ်းညောင်းတစ်ခုတို့ရွေးတာပဲကျွန်တော်တို့ကတော့ဒီ democratic process ထဲကလည်းတစုံတရာရနိုင်တယ်အခုဆိုနည်းနည်းပပပွင့်လင်းလာမှုတွေရှိတဲ့အတွက်ကြောင့်ကျွန်တော်ကလည်းနည်းနည်းလေး progress တော့ဖြစ်တယ်ဒါပေမဲ့ quick progress နဲ့သွားတယ်လို့မြင်တယ်အဲ့တော့သူတို့လည်းသူတို့လမ်းညောင်းသွားပါကျွန်တော်လည်းကျွန်တော် democratic platform တွေကကျွန်တော်တို့သွားမယ်အဲ့လိုသဘောမျိုးပါ
အဲ့တော့ရခိုင်ပြည်နယ်အစိုးရဒီရခိုင်ပါမျိုးသားပါတီကလည်းအများစုနိုင်ထားတယ်ဆိုတော့ရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးမှာရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်ရေးဖို့ပေါ့အဲ့ဒါလည်းနည်းနည်းလေး controversial ဖြစ်နေတာပေါ့လူတွေကြားနေကြရတာပေါ့နော်အဲ့ဒါလည်းဒီစစ်တပ်ကလည်းသူတို့စစ်တပ်ကလူပဲထားစီခြင်းနဲ့ပေါ့သူ့ကိုလည်းလူကြိုက်များတယ်ဆိုပြီးတော့လည်းပြောနေကြရတာပေါ့နော်ပြီးတော့လည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကလည်းသူတို့အစိုးရဖြစ်လာတဲ့အခါမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကလူဝယ်ဝင်ကြီးချုပ်အဖြစ်နဲ့ခတ်မယ်ပေါ့နော်ဆိုတော့ဦးလှဆော်တို့ပါတီအနေနဲ့ပေါ့နော်သဘောထားလေးသိပြရစီရှင
်ဟိုကျွန်တော်တို့ကတော့လူပုံမှန်261ပေါ့လေဒါကျွန်တော်တို့မကြိုက်ဘူးကျွန်တော်တို့ဖွဲ့စည်းပုံပြောင်းလဲရင်းမှလည်းအဲ့ဒါပြင်ခဲ့တယ်အဲ့တော့အဲ့ဒါကိုလုံးဝဖယ်သွင်းပါတယ်နော်ဇေယ2တရား1 2 5ဆိုတော့လေဒါပေမဲ့ဒီဟာကိုပေယုံနဲ့တော့ဖက်ဒရယ်မဖြစ်သေးဘူးဒါပေမဲ့ဒါကိုပြင်လိုက်တယ်ဆိုလို့ရှိရင် federal debt snap တစ်ခုကိုတော့တယ်ပေါ့ကျွန်တော်အမြင်နဲ့အဲ့တော့ဒီဟာလေးမှာဟိုကအဖို့အထစ်ဖြစ်လို့ဆိုမကောင်းဘူးကျွန်တော်တို့261ကိုပြင်ဖို့ဆိုတာကိုကျွန်တော်တို့တက်မတော်ဖက်ကဟိုကျွန်တော်တို့လိုက်လိုက်လျော်လို့မရှိခဲ့တဲ့တောင်261ကကန့်လန့်ကန့်လန့်ပြီးကိုပါလာတယ်အဲ့တော့ဟို NLD ကအခုစကားပြောတဲ့ခါမှာလဲ261ကိုပဲကင်ပြီးပြောလာတယ်ဘောနော်သူတို့လည်းပြင်ကျင်တဲ့ဆန္ဒရှိလို့ပြောပါတယ်261ကင်ပြီးပြောလာဆိုတော့ကျွန်တော်တို့စိတ်မကောင်းဘူးအဲ့တော့ကျွန်တော်တို့ကတတိတန်းကြီးပြင်သိနေတာတွေတော့အကုန်လုံးပြင်ရမှာပဲဒါပေမဲ့တချို့အရေးကြီးတဲ့ပြဿနာအကြီးကြီးပြဿနာတွေရှိတယ်ဥပမာကျွန်တော်တို့ဒီမြန်မာပြည်နိုင်ငံရဲ့မှာတက်မတော်ရဲ့အခန့်ငိုင်းတာတို့ကျွန်တော်တို့ဒီကာလုံဖွဲ့လို့ပါလို့ဆိုတာလေဒီဟာတွေကတော့တော်တော်လေးဟိုတက်မတော်ဘက်ကလည်းဒါအတိဆုပ်ကင်ထားမယ်ပေါ့အဲ့ဒါဆိုဒါတွေကတော့ကျွန်တော်တို့ရေရှည်မှာတော့ရမယ် 25% တို့နော် 25% ဆိုရင်အရင်ကသူအဲ့ဒီ 25% နဲ့နိုင်ငံကိုအုပ်ချုပ်တဲ့မော်ဒယ်ကအင်ဒိုနီးရှားမှာလည်းလုပ်ခဲ့တယ်ဒါပေမဲ့ gradually တဖြည်းဖြည်း short short တော့အင်ဒိယမှာအခုဆိုလုံးဝကင်းသွားပြီပေါ့တော့အဲ့တော့ဒီဟာတွေကကျွန်တော်အချိန်ယူပြီးတော့ရမယ်နှိမ့်နိုင်ပြီးတော့ရမယ်အဲ့တော့တမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့ပဲเนาะသူတို့ယုံကြည်သဘောထားကြီးကြီးနဲ့တော့ဘူးလို့တယ်လို့ထင်ပါတယ်အခုကတော့အဓိကတော့ ဒီ political dialogue culture ကိုပမာမှာထုံကားစီရင် NLD နဲ့တက်မတော်ကြတဲ့မှာလဲညှိနှိုင်းမှာဆွေးနွေးပါကျွန်တော်တို့အခုဆိုရင်ဒီလက်နဲ့ကင်ပြီးတိုက်နေကြတဲ့ KNU နဲ့ဟိုတက်မတော်ကခေါင်းဆောင်တွေလဲပြောဆိုဆွေးနွေးလို့အဖြစ်ထွက်ပြီးတချို့လဲဒေါက်တာတန်တရားရှိတယ်တချို့ကလဲကောင်းတယ်လို့မြင်နေဒါတော့ရှိမှာပေါ့လေဒါသမိုင်းကဆုံးဖြတ်ပြပါလိမ့်အဲ့လိုပဲ NLD နဲ့လဲတိုင်းရင်းသားပါတီလေးဆွေးနွေးပါအဲ့တော့ဟိုဒီမိုကရက်တစ်ကာချာဖြစ်တဲ့တခြားနိုင်ငံတွေမှာဆွေးနွေးနေရင်ကျွန်တော်တို့စီမှာလည်းအဲ့လိုပျော်ပျော်ပွားပွားဆွေးနွေးတာမျိုးကျွန်တော်ဖြစ်စေချင်ပါတယ
်ဟုတ်ကဲ့ပါဒီရခိုင်ပြည်နယ်ဆိုတာလည်းမြန်မာနိုင်ငံကြီးတစ်ခုလုံးရဲ့အနောက်ဘက်တကားဖြစ်နေတာပေါ့နော်နောက်ဘက်တကားဆိုတော့လုံခြုံရေးအရင်အရေးကြီးတယ်နေဆက်ဒေသလုံခြုံမှုကအရေးကြီးတယ်ဆိုတော့ဒါစစ်တပ်ရဲ့အခန့်ကဏ္ဍကလည်းရခိုင်ပြည်နယ်မှာအမတန်းမှကိုအရေးကြီးတယ်လို့သဘောထားကြတာရှိပါတယ်အဲ့ဒါကြောင့်မို့လို့လေဟိုလူတွေကပြောနေကြတာပေါ့ရခိုင်ပြည်နယ်လုံခြုံမှုအတွက်ကိုဒီလုံခြုံရေးနဲ့ပတ်သက်လို့ရှိရင်ဒီစစ်တပ်ရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်လို့ပြောနေကြတာပါအဲ့တော့ဒီစစ်တပ်ရဲ့အခန့်ကဏ္ဍကိုရခိုင်ပြည်နယ်မှာရှော့ချလို့မရသေးဘူးဆိုတဲ့သဘောကိုပြောနေတဲ့ဟိုပုံစံမျိုးဖြစ်နေတာပါရှင်အဲ့တော့ဘယ်လိုသဘောရပါလဲ
ကျွန်တော်ကစစ်တပ်ရဲ့အခန့်ကဏ္ဍဟာပုံမှန်ဒီမှာရခိုင်ပြည်ရဲ့အတိုင်းအတာနဲ့ပေါ့တော့တော်တော်လေးအကြည့်ကြည့်ပါတယ်ဟောဆိုကျွန်တော်တို့ဘယ်ဒီမိုကရက်တစ်အစိုးရပဲဖြစ်ဖြစ်เนาะကျွန်တော်တို့ဒီရခိုင်ပြည်မှာဥမာ community violence တို့တခြားချင်းချောက်မှုတို့ဘာတော့ညာတို့ပေါ်လာလို့ရှိရင်ဒါကျွန်တော်စစ်တပ်ကတခုခုသဘောထားမကြည့်ဘူးစစ်တပ်ကတခုခုဟိုအစိုးရနဲ့စစ်တပ်နဲ့ကြားထဲမှာဟို trust မရှိဘူး understanding မရှိဘူးဆိုရင်ရခိုင်ပြည်တည်ငြိမ်မှုအများအားပြတ်သွားနိုင်တယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာရှိစစ်တပ်ကိုအရေးကြီးတာမဟုတ်ဘူးစစ်တပ်ရဲ့အခန့်ကဏ္ဍနဲ့ကျွန်တော်နိုင်ငံရေးပါတီတွေရဲ့အခန့်ကဏ္ဍညှိနှိုင်းပြီးသွားမယ်ဆိုရင်ဒါမျိုးကျွန်တော်လိုချင်ပါတယ်
ဟုတ်ကဲ့ပါအခုရခိုင်ပြည်နယ်အကြောင်းပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံတကာမှာပေါ့အများရန်ပေါ်လာတဲ့ပြဿနာကတော့ဒီဟိုဒီမှာတော့ဘင်္ဂလီလို့ခေါ်ကြတာပေါ့နိုင်ငံတကာကတော့ရိုဟင်ဂျာလို့ခေါ်ကြတာပေါ့နော်အဲ့ဒီလူမျိုးစုတွေပေါ့သူတို့လူနည်းစုလို့သူတို့သတ်မှတ်ထားတယ်အဲ့တော့သူတို့ရဲ့အရေးပေါ့အဲ့ဒီအရေးနဲ့ပတ်သက်လို့ရောဦးဟိုဒီရခိုင်မျိုးသားပါတီရဲ့သဘောထားယတိချက်လေးသိပြရစီရှင
်ကျွန်တော်ကတော့ထင်ပါတယ်အခုအဲ့ဒီပြဿနာကတော့နည်းနည်းလေးငြိမ်နေတယ်ဗျာနည်းနည်းဟို normal နှီးပါးလောက်ရောက်လာတယ်ပေါ့လေတမိုင်းပညာရှင်တွေနောက်တက်မတော်ဖက်ကလည်းတက်မတော်ဖက်ကအဲကာရှုတ်တူကလည်းပွင့်ပွင့်လင်းပြောတယ်ဆိုရလည်းပွင့်လို့ဒီရိုဟင်ဂျာဆိုတာကကျွန်တော်တို့ဘယ်လိုမှလက်ခံနိုင်တဲ့အကြောင်းအရာတခုမဟုတ်ဘူးဒါပေမဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသူတို့ရဲ့ရတင်ရထိုက်တဲ့လူအခွင့်အရေးတော့ဒါကျွန်တော်တို့ guarantee ပေးရမယ်နောက်တစ်ခုဒီထဲမှာဟိုခိုးဝင်လာတဲ့တရားမဝင်တဲ့ဟာတွေကိုလာဥပဒေကြောင်းရအောင် rule of law အနေနဲ့ဒါသွားမယ်ဆိုတဲ့အပိုင်းကိုအကုန်လုံးလက်ခံကြပါတယ်เนาะဒါပေမဲ့အကောင့်ထဲပေါ်တဲ့အပိုင်းမှာတော့ဒါတွန်းဆုတ်ဖြစ်နေအခက်အခဲတွေအများကြီးရှိတယ်အဲ့ဒါပါပဲကျွန်တော်တို့ကတော့ဒီရိုဟင်ဂျာဆိုတဲ့ဝါဟာကိုဒီဗမာပြည်သမိုင်းမှာလည်းမရှိတဲ့အတွက်ကြောင့်ဒါမေးပလိုက်ပါတော့ကျွန်တော်လည်းပြောပါတယ်မေးလိုက်တော့ခင်ဗျားတို့မိတော့မှဒီ community တွေတကယ်ဟိုစစ်မှန်တဲ့နိုင်ငံသားတွေဖြစ်အောင်ဒီဗမာယဉ်ကျေးမှုနဲ့ယဉ်ပအောင်ရခိုင်ယဉ်ကျေးမှုသိအောင်ယဉ်ယဉ်ကျေးဖြစ်အောင်ခက်ပညာတက်အောင် develop ဖြစ်အောင်ခင်ဗျားတို့အဲ့ဒါပဲစဉ်းစားရိုဟင်ဂျာဆိုတဲ့ဟာကိုအိမ်မက်ကိုတော့ခင်ဗျားတို့ဖြောက်လိုက်ပါတော့အဲ့တော့အခုတော့ငြိမ်နေဒါပေမဲ့အစိုးရအစ်စ်တက်လာတဲ့ခါကျတော့ဒီအပြင်မှာရှိနေတဲ့ဒီ exile muslim တွေပေါ့လေ radical muslim တွေကဘလို့စကန်တော်မလို့ကျွန်တော်မသိဘူးနောက်တစ်ခါကျွန်တော်စွရင်လည်းအခုကနိုင်ငံတကာမှာဆိုလဲဘယ်မှာပဲဖြစ်ဖြစ်ဒီမိုကရေစီကိုအခွင့်ကောင်းယူပြီးတော့ Islamization ကနည်းနည်းလေးစွရင်စရာအခြေအနေလေးရောက်တဲ့ကြောင်ကျွန်တော်တို့ကအဲ့ဒါလေးချိန်မိပြီးတော့တခုခုရခိုင်မှာဖြစ်မှလဲစွရင်လေအဲ့တော့ဒီလိုလုံယုံကြီးနဲ့ပတ်သက်လာလို့ရှင်တော့ရခိုင်ရဲ့အနေထားစွရင်စရာဖြစ်တဲ့ကြောင်ကျွန်တော်တို့စစ်တပ်ကအုပ်ချုပ်တာတော့ဆိုလိုတာမဟုတ်ဘူးဒါတက်မတော်နဲ့ဒီရခိုင်ပြည်နယ်အစိုးရနဲ့တမတော်နဲ့ရခိုင်နိုင်ငံရေးပါတီတွေ NLD ပဲဖြစ်ဖြစ်ပဲပါတီပဲဖြစ်ဖြစ်ဟိုနားလည်မှုယုံကြည်မှုရှိတယ်ဆိုရင်ရခိုင်ပြည်ကိုတည်နေငြိမ်ရေးလေးထိန်းထားနိုင်လို့ဆိုရင်ကောင်းပါတယ်။နှုတ်မို့ရင်ကျွန်တော်ရခိုင်ပြည်အနေထားပြတ်သွားရင်ဘာမှမဖြစ်တဲ့ democratic process ကလည်းအထီးပါးတွေပေါ်လာနိုင်တာဆိုရင်လို့ပါ
ဟုတ်ကဲ့ပါနောက်တစ်ခုဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်လောက်ကန်ရှားပါတဲ့ပြဿနာပေါ့နော်အခုဒီနေ့ချင်းဆိုင်နေရတာဘာလို့လဲဆိုတော့ရခိုင်ပြည်နယ်မှာလူငယ်တွေမရှိသလောက်ရှားပါသွားပါပြီလူငယ်အများစုကမလေးရှားနိုင်ငံထွက်လို့ကြမယ်ထိုင်းနိုင်ငံထွက်ပြီးလို့ကြမယ်ဒါတွေမကဘူးပြည်ရင်းမှာပဲတခြားနေရာတွေမှာသွားလို့တဲ့လူတွေလည်းရှိပါတယ်ရေမြို့မြို့မှာတောင်မှတော်တော်များများရခိုင်လူငယ်တွေလှုပ်လှုပ်တာတွေ့ရပါတယ်မြို့သမီးတွေရောမြို့သားတွေရောအဲ့လိုပဲဒီဖားကတ်မှာဆိုလို့ရှိရင်လည်းတိတ်နဲ့ရှိပြီးတော့ရခိုင်လူငယ်တွေလှုပ်လှုပ်တာတွေ့ရပါတယ်သူတို့ရဲ့ပြဿနာတွေပေါ့နော်ဒီဖားကတ်မှာရည်မစေးကြောက်လုံရင်းနဲ့အသက်တွေဆုံးရှုံးကြရတယ်ငွေရေးစေဝါတွေဆွဲကြတယ်သူတို့တွေဒီကိုဒေတာကိုကိုပြန်လာနိုင်အောင်မဟာဗျူဟာတရက်တော့ချမှတ်ပြီးလောက်ရလိမ့်မယ်လို့ဒီမှာသုံးသပ်မိပါတယ်အလုတ်ကင်နေဖြန်ပြီးပြီးတော့ပေါ့လေအဲ့တော့ဒီရခိုင်ပြည်နယ်မှာအလုတ်ကင်ဖြန်ပြီးရင်းနဲ့ပတ်သက်ပြီးတော့ဆရာတို့ပါတီရဲ့ဟိုမူဝါဒလေးသိပြရစီရှင
်ကျွန်တော်တို့ရခိုင်မှာအလုတ်ကင်ဖြန်ပြီးဆိုတာကျွန်တော်တို့ကဒီကျွန်တော်တို့ရခိုင်တပြည်လုံးအတိုင်းအတာနဲ့လျှက်စစ်မိရရှိရေးဆိုတာကျွန်တော်စပါတီ RNDP စထောင်တွေကကျွန်တော်လုတ်ခဲ့ပါတယ်ဒါမှမဟုတ်ကျွန်တော်ငါးနှစ်နီးပါးသာလုတ်ပုတ်ပြောတယ်ကျွန်တော်တို့ဒီဟာကျွန်တော်တို့မအောင်မြင်ဘူးနည်းနည်းပါးပါးရတာရှိဘာလို့ဆိုကျွန်တော်တို့ဒီအကုံလုံးပေါ့လေကြည်လွတ်တော့လေအနှံ့ကျွန်တော်လျှက်စစ်မိရတယ်ဆိုလို့ရှိရင် ကျွန်တော်တို့မှာကျွန်တော်တို့လူကျွန်တော်အသေးစားဆက်မှုလုပ်ငန်းလေးတွေကအစပေါ်နေကျွန်တော်တို့ကောင်းလာမယ်ဆိုလို့ချင်းကျွန်တော်အလုတ်ကန်ခွင်လန်းနဲ့ပေါ်လာမယ်နောက်တစ်ခုကကျွန်တော်ဆက်မှုစုံတွေကိုအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့ကျွန်တော်၅နှစ်နီးပါးသာကုန်သွားတယ်ကျွန်တော်တို့ဟိုအမတန်ပြဿနာများတဲ့ဟိုအငင်းပေါ်ပေါ်ရာဖြစ်တဲ့ကြောက်ဖြူမှာပဲတဝဲဝလေလွယ်နေဖြစ်တယ်နောက်ကျွန်တော်တို့အမတန်လက်တွေ့အကောင့်တွေဖော်လို့ရတယ်ပုံညွှန်းဆက်မှုစုံဆိုတာကြီးကအခုထက်တော့ဘာမှမသိဘူးအဲ့ကွင်းပြင်ကျဲကြီးနဲ့ဝက်လက်ဝက်လက်ပဲဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာရဲစင်မီပြည်ဝရရှိရဲရဲစင်မီရရှိဆိုတာလည်းခုနကကျွန်တော်တို့ပြောလို့ SCZ ဆိုတာလည်းကျွန်တော်တို့တဘောတန်းငွေနဲ့ပတ်သက်တဲ့ကျွန်တော်တို့ Federal မူထမ်းမှာပါတဲ့ဒီ Resource Sharing ဆိုတာလည်းနဲ့ပြန်ပြီးဆက်လာပါတယ်အဲ့တော့ကျွန်တော်တို့ဒီမှာဆက်မှုစုံတွေပေါ်လာရဲရခိုင်တပြည်လုံးမိရရှိရဲဆိုတာကိုကျွန်တော်တို့ပြီးခဲ့တဲ့9နှစ်အတွင်းမှာကျွန်တော်တို့အားရစရာကျွန်တော်တို့မမြင်ခဲ့ရဘူး
အဲ့ EIDI အဖွဲ့ဝင်နိုင်ငံတိုင်းနိုင်ငံအနေနဲ့ပေါ့ဒီတဘာဝတင်ရစာတာတွေ transparency ဖြစ်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ပေါ့ဟိုတာဝန်ခံတာဝန်သိမှုတွေအကုန်လုံးပါတာပေါ့နော်အဲ့တော့အခုလောလောဆယ်မှာဒီတဘာဝရေနံတိုက်ကြီးရှိနေတဲ့ဒီရခိုင်ကမ်းလွန်ဒေသကနေထွက်တဲ့တဘာဝရေနံတိုက်ကြီးကဒီကဘာနဲ့ခြီးပြီးတော့နာမည်လည်းကြီးပါတယ
်
ဟိုတန်းနဲ့ဒေါ်လာတန်းနေနဲ့ခြီးပြီးတော့ရရဲဆိုပြီးတော့အတန်တွေကထွက်နေပြီးတော့ရခိုင်ပြည်သူတွေတပြားမှမခံစားရတဲ့အခြေအနေမှာဖြစ်နေတာပေါ့နော
်အခုတော့ကျွန်တော်တို့ပေါ်မှာကျွန်တော်တို့တောင်းဆိုမှုပေါ်မှာရခိုင်နေတောင်းဆိုတာ fair ဖြစ်ပါတယ်မျှတပါတယ်ဆိုတာကိုကျွန်တော်တို့ဗမာပြည်သူအများစုကလည်းကျွန်တော်ကိုချင်းစာပေးရပါတယ်ကျွန်တော်တို့ဒီအတိုင်းမဲ့ဟိုလက်ရှိအာဏာရှိနေတဲ့လူတွေဘက်ကတော့နည်းနည်းဒီပေါ်မှာတော့ဟိုလက်တွေ့ကြကြတော့တုံ့ပြန်မှုတွေအင်မတန်အားနေတာပေါ့ဒါပေမဲ့ပြည်သူတွေကတော့ဗမာပြည်သူတွေတိုင်းဒေသပြည်သူတွေကတော့မြင်လာပဲအထူးသဖြင့်ဗမာပြည်သူတွေပို့ပြီးဗမာတွေကကျွန်တော်တို့ပို့သိလာတဲ့ကြောင့်ကျွန်တော်တို့ကဘာကြီးပြောဒီ process မှာကျွန်တော်တို့ဝန်တာတယ်ဒါလေးတူ
ဟုတ်ကဲ့ပါအခုနောက်ဆုံးအနေနဲ့ပေါ့နော်ဒီ ANP ရခိုင်မျိုးသားပါတီတွင်းမှာခေါင်းဆောင်ပိုင်းအခြေအနေလေးပေါ့နည်းနည်းသဘောထားကွဲလွဲတာလေးကြားနေရပါတယ်ဒါလည်းသဘောထားကွဲရဆိုတာလည်းဒီမိုကရေစီမှာတော့သဘောထားကွဲလွဲခွင့်ရှိပါတယ်ဒီတိုင်းနေအဲ့တော့ဒီမျိုးသားပြန်နေရင်ကြားစီလေးပြောရင်ဒီ ANP နဲ့ဒီ ANP ပါတီကြားမှာရောခေါင်းဆောင်ချင်းချင်းပြန်နေရင်ကြားစီလေးပါတယ်အခြေအနေဘယ်လိုရှိပါလဲဆင
်ကျွန်တော်တို့တော့အများအားကြိုးစားပါတယ်သူကျွန်တော်တို့ပါတီကလည်းဟိုကျွန်တော်ထင်ပါတယ်เนาะကျွန်တော်တို့နိုင်ငံရေးပါတီဆိုပေမဲ့ကျွန်တော်တို့ကပါတီ institution အနေနဲ့ကျွန်တော်ခိုင်ခိုင်မာမာမရှိပါဘူးเนาะကျွန်တော် very loose ပါပဲအရင်ရောရောရောပါအဲ့တော့ဒီကြားထဲမှာလဲဟို faction တွေတော့ရှိတာမှန်ပါပဲ faction တယောက်လာတဲ့လမ်းကြောင်းတွေကမတူရဘူးဆိုတော့ faction တွေတော့ရှိကြတယ်နောက်တစ်ခုကဟိုကျွန်တော်တို့အဓိကကြုံတဲ့အခက်အခဲတခုကျွန်တော်ဒီငါနဲ့တွေ့ကြုံမှာပြောချင်တာကတော့ဟိုပါတီထောင်လိုက်တဲ့ခါမှာလွှတ်တော်တွေကိုရောက်သွားတဲ့လူเนี่ยပါတီထဲမှာကြံခဲ့လို့ရကြမှာတပတိပခါနဲ့ရှိပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ဟို check and balance လို့ပေါ်ပြဟိုလွတ်တော်နဲ့ဟိုအစိုးရ check and balance လို့သူပါတီတစ်ခုရဲ့လွတ်တော်တဲ့ကိုရောက်သွားတဲ့လူနဲ့လွတ်တော်အောက်မှာလွတ်တော်မရောက်ဘဲပါတီဒီစားကိုကြံတဲ့လူတွေကြားထဲမှာ check and balance နဲ့ဟိုမလုံနိုင်တဲ့အတွက်ကြောင့်ပါတီကတခါတခါဟိုငြင်းငြင်းဖြစ်သွားတာလည်းရှိပါတယ်အဲ့ဒါလည်းကျွန်တော်တို့ညှိဖို့ကြိုးစားပါတယ်အခုဟိုအရင်တော့ကဖြစ်ခဲ့တာတွေကိုကျွန်တော်သုံးသပ်ပြီးတော့အကောင်းဆုံးဖြစ်နိုင်အောင်ကြိုးစားဖို့ဘာလို့ဆိုတော့ကျွန်တော်တို့ပါတီလွတ်တော်ထဲမှာပြည်တော်စုလွတ်တော်ထဲမှာဆိုလဲတိုင်းရင်းသားထဲမှာဆိုလဲကျွန်တော်တို့ပဲရှိတယ်အဲ့တော့နောက်တစ်ခုကကျွန်တော်ကြုံလို့ပြောနေတာကကျွန်တော်တို့တိုင်းရင်းသားတွေအကုန်လုံးစုပြီးတော့လှုပ်ထားတဲ့ National Dis Brotherhood Federation နဲ့ NBF ရှိပါတယ်။အဲ့ဒီ NBF ကလည်းကျွန်တော်တို့ဟိုရခိုင်တွေကပဲအများအများနိုင်တဲ့ပါတီတခုဖြစ်နေဆိုတော့ကျွန်တော်တို့ကအဲ့ဒီ NBF ကတစ်ဆင့် Federation ကိုတွားဖို့ဆိုတဲ့လမ်းကြောင်းတခုရှိတဲ့အခါမှာကျွန်တော်တို့ပါတီကခိုင်မာဖို့လိုပါတယ်။အဲ့တော့အခိုင်အမာဆုံးဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေပါတယ်။ကျွန်တော်ကတော့ဒီဒါတဘာဝလိုပဲမြင်ပါတယ်။
โอเคป่ะเจื้อสุอายิเต็มมาเลยเสีย